မနော်ဒေတာတွင်ကလူမှုအတိုင်းအဝန်းတွေအတွက်မလေးရှားလူမှုကူညီအသင်းအဖွဲ့ရဲ့ကူညီတွေကိုမြန်မာဘက်ကလက်ခံဖို့ဒီကနေ့နိုင်ငံအစိုးရချင်းသဘောတူလိုက်ပါပြီ။မလေးရှားလူမှုကူညီအသင်းအဖွဲ့တွေရဲ့ Food Flotilla for Myanmar မြန်မာနိုင်ငံအတွက်စားနပ်ရိက္ခာပို့ဆောင်မယ့်အစီအစဉ်နဲ့ပတ်သက်ပြီးတော့တရားဝင်လမ်းကြောင်းကနေဆောင်ရွက်ဖို့မြန်မာအစိုးရကပြီးခဲ့တဲ့လပိုင်းကတန်တမန်ရေးအရတတိပေးခဲ့ပြီးနောက်ပိုင်းမှာအခုလိုနိုင်ငံအစိုးရချင်းသဘောတူလိုက်တာဖြစ်ပါတယ်။ဒီချိန်ထဲမှာပဲအင်ဒိုနီးရှားနိုင်ငံဘက်ကလည်းရခိုင်ပြည်နယ်အတွက်လူသားချင်းစာနာထောက်ထားမှုဆိုင်ရာကူညီရေးအပြင်တခြားရေးပါတဲ့ခန္ဓာတွေအတွက်အကူအညီတွေပေးမယ်လို့ပြောဆိုလိုက်ပါတယ်။မတ်တကီထက်ကစူးစီးတင်ဆက်ထားပါတယ်ရှင်
။မလေးရှားလူမှုအသင်းအဖွဲ့တွေရဲ့မြန်မာနိုင်ငံအတွက်စားနပ်ရိက္ခာတွေကိုတင်ပေါ်တွင်နဲ့ပို့ဆောင်မဲ့အစီအစဉ်ကိုလက်ခံဖို့ဒီကနေ့မြန်မာနဲ့မလေးရှားအစိုးရတို့ကြားဆွေးနွေးသဘောတူညီချက်ရရှိပါတယ်။လူမှုဝန်ထမ်းကဲဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကဒီကနေ့သဘောတူညီချက်ကိုအခုလိုပြောပါတယ
်။သဘောတူညီချက်ကသူတို့ရဲ့အကူအညီပေးမဲ့ပစ္စည်းစင်းကိုကျွန်တော်တို့ရှိပို့ပေးမယ်။ပစ္စည်းစင်းတော့မပါလာသေးဘူး။ပစ္စည်းစင်းပို့ပေးမယ်။အဲ့ဒါကိုကျွန်တော်တို့ကနေပြီးတော့ဟိုရန်ကုန်မှာလက်ခံမယ်။လက်ခံပြီးရခါကျတော့အဲ့ဒီပစ္စည်းတွေကိုကျွန်တော်တို့ဒါပဲတာဝန်ယူပြီးတော့ကျွန်တော်ကရခိုင်ဒီခိုင်ပြည်နယ်ကိုပို့မယ်ရခိုင်အစိုးရရှိအပ်မယ်အပ်ပြီးရင်အဲ့ဒီဟာကိုရခိုင်အစိုးရနဲ့ကျွန်တော်ဝန်ကြီးဌာနကဒီလိုနဲ့ပူးပေါင်းပြီးတော့ဖြတ်ဝေမဲ့နေရာတွေရအောင်အများဆုံးဖြတ်ဝေမယ်ကျွန်တော်မှဖတ်တန်းနေထားမယ်သူတို့ကိုချက်ချင်းပြန်ပြီးတော့ဒီဖတ်တန်းတွေပြန်ပို့မယ်အဲ့ဒါကိုပြီးသွားပြီသဘောတူသွားပြီဒီနေ့အကုန်လုံးအားလုံးနဲ့ဆိုင်တယ် affected area မှာရှိတော့သူအားလုံးမခွဲကြဘူးဘာသာလည်းမခွဲဘူးလူမျိုးလည်းမခွဲပါဘူးတဲ့
မြန်မာနိုင်ငံဆိုင်ရာမလေးရှားတန်မတ်ကြီးဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့မှာတော့ရခိုင်ဒေသကိုတင်းမောတွေနဲ့စားနပ်ရိက္ခာတွေပို့မယ်ဆိုတဲ့အစီအစဉ်ကိုဦးဆောင်ခဲ့တဲ့ခီလဖူထီရာ1မလေးရှား KP1M လူမှုကွန်ရက်အဖွဲ့ရဲ့ဒုတိယအကြီးအကဲနဲ့ပြန်ကြားရေးအကြီးအကဲတို့လည်းပါဝင်ခဲ့ပါတယ်။မူလကရခိုင်ပြည်နယ်စစ်တွေကိုဓာတ်ရိုက်တွားရောက်မယ်လို့ပြောဆိုခဲ့တဲ့အပေါ်မြန်မာအစိုးရဘက်ကတရားဝင်ညှိနှိုင်းဖို့တန်တမာရေးနီးလန်းအရာသတိပေးခဲ့ရတာဖြစ်ပါတယ်။နောက်လဖေဖော်ဝါရီလ3ရက်နေ့မှာမလေးရှားနိုင်ငံကနေစတင်ခုံပေါင်းလာမှာဖြစ်ပြီးရန်ကုန်မြို့မှာအကူအညီတွေကိုလက်ခံဖို့သဘောတူထားပါတယ်။အကူအညီပေးမဲ့စီးရင်စရာတွေကတော့အတိအကျမပို့သေးဘူးလို့လည်းဒေါက်တာဝင်းမြတ်အေးကပြောပါတယ
်။အကြံဉာဏ်တော့ပြောရတာကတော့ဆိုင်ရိတ်ခါစေဝါပစ္စည်းအဲဒါတွေပါမယ်။အဲကောက်ဆွဲကြောက်တွေပါမယ်။နောက်ပြီးတော့ hygiene kits တွေပါမယ်တဲ့။ဆန်သူတို့ပြောရတာ340ကန်တန်လောက်ရှိမယ်တဲ့။ကောက်ဆွဲကြောက်တုပ်တွေကတော့ဒီကြတော့မပြောသွားသေးဘူး hygiene kits တွေပါမယ်ပေါ့နော်အဲ့လိုပြောရဲစိတ်ရင်းကိုသူအမြန်ပို့ပါမယ်တဲ့သူတို့က February 3ရက်နေ့ကိုသူတို့ရှိကထွက်လာမယ်တဲ့ကျွန်တော်တို့ရှိဘယ်တော့ရောက်မယ်တော့မသိဘူးပေါ့နော်6ရက်လောက်တော့ကြာတယ်လို့ပြောတယ
် Khila Phutia 1 Malaysia KP1M Malaysia လူမှုကူညီရေးအဖွဲ့အစည်းက2012ခုနှစ်တုန်းကရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့ပြည်ပခါတွေအတွင်းမှာလဲမြန်မာအစိုးရနဲ့ညှိနှိုင်းပြီးအကူအညီပေးခဲ့တာဖြစ်ပါတယ်မွတ်စလင်အများစုနေထိုင်ရာမောင်တော်ဒေသတွေအကြမ်းဖက်တိုက်ခိုက်မှုတွေနောက်ပိုင်းဒေသရင်းနေမြေရှင်လင်းရေးဆောင်ရွက်ချက်တွေကြောင့်ဒေသကံလူမှုအတိုင်းအဝန်အပေါ်လူခွင့်ရေးချိုးဖောက်မှုတွေရှိနေတဲ့ဆိုတဲ့ဆွဆဲမှုတွေထွက်ပေါ်လာပြီးနောက်ပိုင်းဒေသရင်းမွတ်စလင်နိုင်ငံတွေဖြစ်တဲ့မလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတို့ဘက်ကလူသားချင်းစာနာထောက်ထားမှုအပြင်ဒီရေးတွေကိုကင်တွေဖို့ဖိအားပေးနေတာဖြစ်ပါတယ်မလေးရှားနိုင်ငံမှာမနေ့ဖြန်ဇန်နဝါရီလ19ရက်နေ့မှာတော့အစ္စလာမ်ရဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OIC ရဲ့အထူးအစည်းအဝေးကျင်းပဖို့လည်းရှိနေပါတယ်အင်ဒိုနီးရှားနိုင်ငံကတော့ OIC အထူးအစည်းအဝေးမှာအဓိကထားဆွေးနွေးမယ့်အကြောင်းအရာကိုနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရအာမန်နတာနာဆရီကအခုလိုပြောဆိုပါတယ
် Pesan utama yang akan dibawa oleh Indonesia pada pertemuan ini
အဲ့ဒါလည်းခပ်ပြနေရင်ညဉ့်ညံ့စွာဖြစ်ရှင်းနိုင်မှုမန္တလေးရဲ့အားထုတ်ဆောင်ရွက်ချက်တွေကိုအစ္စလာမ်ပူပေါင်းဆောင်ရွက်ဖွဲ့ OIC ကအပြည့်အစုံနဲ့ထောက်ပံ့ပေးရတဲ့အခုစည်းဝေးမှာအင်ဒိုနီးရှားနိုင်ငံကအဓိကတောင်းဆိုသွားမှာဖြစ်ပါတယ်
။ရခိုင်ပြည်နယ်တွင်းလူသားချင်းစာနာထောက်ထားမှုအကူအညီတွေသာမကဘဲပညာရေး၊ကျန်းမာရေးနဲ့တခြားအရေးပါတဲ့အခမ်းကဏ္ဍတွေမှာပါကူညီပေးသွားမယ်လို့လည်းအင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရကထားလောင်းပြောပါတယ်။လူ့အခွင့်အရေးအခြေအနေကိုထည့်သွင်းစဉ်းစားလာရတဲ့အခြေအနေမှာရဲတွေအနေနဲ့အရက်သားတွေကိုဘလို့ပုံစံထိတွေ့ဆက်ဆံတင်တယ်လဲဆိုတာကိုပညာပေးဖို့ကအရေးကြီးဆုံးကိစ္စတစ်ခုအနေနဲ့ရှိနေတယ်လို့အင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရကထောက်ပြပြောဆိုပြီးမြန်မာနိုင်ငံရဲတပ်ဖွဲ့ကိုစွန့်ဆောင်ရင်မြင့်တင်ရေးအထောက်အကူတွေပေးမယ်အစီအစဉ်ကိုလည်းထည့်သွင်းပြောဆိုခဲ့ပါတယ်ရှင်